ကချင်ပြည်နယ်ဖားခန့်ဒေသကပုဂ္ဂလိကပိုင်ကြောက်စိမ့်တူးဖော်ရေးလုပ်ငန်းခွင်စွန့်ပစ်မြေစာပုံမှာမြေပြိုကျခဲ့တာကြောင့်တေဆုံးသူဦးရေတရားထက်မနည်းရှိသွားပြီလို့အခင်းပြတဲ့နေရာကိုရောက်ခဲ့တဲ့ဒေသခံတဦးကဗီဒီယိုကိုပြောပါတယ်အင်ဂျင်80နီးပါးမြေမြုပ်သွားပြီးနောက်ထပ်လူရာနဲ့ချီပြီးတော့ပျောက်ဆုံးနေတော့မယ်လို့လည်းပြောပါတယ်အဲ့ဒီနေရာကိုအန္တရာယ်ရှိနေတဲ့နေရာဖြစ်သတ်မှတ်ပြီးစစ်တပ်ရဲလုံခြုံရေးတွေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအပူတပြေးကူညီကယ်ဆယ်ရေးရှင်းလင်းရေးတွေလုပ်နေတယ်လို့လည်းသိရပါဗျ။မဆုမွန်ကအသေးစိတ်ကိုဆက်ပြီးပြောပြမှာပါရှင်။
ဟုတ်ကဲ့ပါနိုဝင်ဘာလ22ရက်နေ့မနက်3နာရီခွဲလောက်မှာကချင်ပြည်နယ်ဖားကန့်မြို့နယ်စံခတ်ကူးကျေးရွာအနီးကကြောက်စိမ့်လုပ်ငန်းဝင်ကနေစွန့်ပစ်တဲ့မြေစာပုံပြိုကျတဲ့အတွက်စွန့်ပစ်မြေစာပုံမှာရေမစေးကြောက်လာရောက်ရှာဖွေနေသူတွေရဲ့ယာယီအင်ဂျင်မှန်းကြီး80လောက်မြေမြုပ်သွားခဲ့ပြီးတော့မြေပြိုကျမှုအတွင်းမှာလူပေါင်းရာနဲ့ချီပျောက်ဆုံးနေစေဖြစ်ပါတယ်မြေပြိုကျတဲ့အချိန်ကမနက်အစောပိုင်းဖြစ်တဲ့အတွက်ရေမစေးကြောက်ရှာဖွေတဲ့သူတွေဟာသူတို့တဲတီထဲမှာအိတ်နေကြခြင်းလည်းဖြစ်ပါတယ်မြေမြုပ်သွားတဲ့နေရာမှာစနေနေ့ကတနေကုန်တူးဖော်ရရှိခဲ့တဲ့ရုပ်အလောင်းက100ကျော်ဒီကနေ့စစ်တပ်နဲ့အာဏာပိုင်တွေကဥဆောင်ပြီးတော့တူးဖော်ရရှိခဲ့တဲ့ရုပ်အလောင်း10လောင်းနဲ့ပတ်သက်လို့ဖားကန့်ဒေသခံလည်းဖြစ်ဒေသခံသတင်းတော်တဦးလည်းဖြစ်တဲ့ဦးစော်မိုးထက်ကအခုလိုပြောပြပါဗျ
။သူမနေ့ကတော့100နဲ့3လောင်းရတယ်ဟိုအသက်မြတ်မြတ်ရှင်ပြီးတယောက်ထိုးလို့ရတဲ့ကနေဟိုသူလည်းအသက်မရှင်ပါဘူးတည်သွားတယ်ဒီမနေ့မှာကျွန်တော်ဒီဖားကန့်တမမှုဦးတန်းကိုယ်တိုင်ဦးဆောင်ပြီးတော့အဲ့မှာသူကျွန်တော်ဒီတက်တုံးလုံးကုန်ပြီးကတော်ဦးနေနဲ့ဆက်ပြီးပေါ်ရပါတော့ဒီမနေ့မှာဆက်ပြီးတော့ရှာဖွေရည်လုပ်တယ်အသက်ရှင်နေလို့ပြောတယ်ဆိုတော့ဘာလဲခဏအပူလေးရောက်တော့ဒီသွားတာများပါတယ်ဘယ်လိုလဲဆယ်လောင်းရတယ်ဒီရက်နောက်ပိုင်းအခြေအနေကတော့ဆက်ပြီးတော့ရှာဖွေနေတယ်ကျွန်တော်တို့အခြေအနေအသေးစိတ်ဘာမှမပြည့်ရဘူးက
ဖားကန့်ဒေသတွေမှာကြောက်စိမ့်တူးဖော်ရေးလုပ်ငန်းခွင်ကစွန့်ပစ်မြေစာပုံအတွင်းမှာရေမစေးကြောက်ရှာဖွေတဲ့လုပ်ငန်းကိုအနီးအနားကျေးရွာတွေကဒေသခံတွေကယာယီတဲလေးတွေစောက်ပြီးတော့လာရောက်လုပ်ကိုင်နေကြတာဖြစ်လို့မြေစာပုံပျို့ကြတဲ့အချိန်မြုပ်သွားတဲ့တဲရင်အရေးအတွက်လူအရေးအတွက်ကိုခံမှန်းခြေတွေနဲ့ပဲပြောဆိုနေရတဲ့အနေအထားဖြစ်တယ်လို့လည်းဒေသခံသတင်းသမားဦးစော်မိုးထက်ကအနေအထားကိုအခုလိုရှင်းပြပါတယ
်။အင်ဂျီကအမှားက80နဲ့80ကျားတော့ရှိတယ်။ဒီအင်ဂျီကရက်ွက်လည်းမဟုတ်ဘူး။ရွာလည်းမဟုတ်ဘူးမှယာယီပေါ့နော်ဒီကူနာကလာပြီးတော့တေးလေးတလုံးထိုးနေလိုက်ဒီနာကလာတေးလေးထိုးတလုံးထိုးနေလိုက်ဆိုတော့အင်ဂျီဘလောက်ရှိတယ်ဆိုရင်စီးရင်ပြုတ်ပြထားတာမရှိဘူးလူဦးရေဘလောက်နေထိုင်နေဆိုတာလဲကျွန်တော်တို့အဲ့ဒီမှတ်တမ်းတိုင်ထားတာလည်းမရှိဘူးလေအဲ့လိုမျိုးဆိုတော့ကျွန်တော်တို့ကဒီမှာနေနေတဲ့အတွက်ဒီရလူဒီကအများနဲ့မြင်တွေ့တယ်ဒီနာတော့အင်တာနက်လုံးရှိတယ်ဒီနာကတော့ဘလောက်လောက်ရှိတယ်ဆိုတော့ကျွန်တော်တို့ကခံမှန်းကြည့်ရရတယ်အတူတက်ပြောလို့ခက်တယ်ဌာနဆိုင်တွေလည်းပြောလို့ခက်ပါလိမ့်မယ်ဘာလို့လဲဆိုတော့ဒီနေရာတွေကစီးရင်အင်းဝင်တဲ့နေရာလည်းမဟုတ်ဘူးရက်ွက်လည်းမဟုတ်ကြီးရွာလည်းဆိုရတဲ့တော့ဒါနဲ့ပြည်ကြတာကတော့80နဲ့80ကြာမှာတော့ပြည်ကြတော့မြုပ်သွားတာပါပဲ
ဖားကန့်ဒေသတွင်ကြောက်စိမ့်တူဖော်ရေးလုပ်ငန်းခွင်တွေမှာဆက်ရန်နရားကြီးတွေတုံပြီးကြောက်ထူးဖော်နေပြီးတော့လုပ်ငန်းခွင်ရဲ့သတ်မှတ်နေရာမှာစုပုံစွန့်ပစ်ထားတာဖြစ်ပြီးအဲ့ဒီစွန့်ပစ်ထားတဲ့နေရာကအရင်တုန်းကတော့မိုးရသည်မှာမိုးများရေကြီးပြီးမြေပြိုကျမှုဖြစ်တာဖြစ်ပေမဲ့လို့အခုပွင့်လင်းရသည်မှာဘာကြောင့်မြေပြိုကျရသလဲဆိုတာကိုလည်းသူကအခုလိုရှင်းပြပါဗျ။ဒီ
ကြောက်စိမ့်တူဖော်ရေးကနေမှစွန့်ပစ်တဲ့နေရာတွေပုံတာရှိတယ်ဗျ။နေရာတွေပုံတဲ့အခါကျတော့အဲ့ဒီလူကြီးကပုံတဲ့နေရာမှာဖားကမှာကကျတော့ကျွန်တော်တို့နေရာပုံတဲ့နေရာကရှားပါလာတဲ့အခါကျွန်တော်တို့အုံကြီးတွေကနေမှမြေစာတိထုံနေရာဝေရတာပေါ့နော်ဝေရတဲ့အခါမှာအဲ့ဒီမြေစာပုံကြီးပုံကြတယ်မြေစာကြီးပုံဆိုရင်စီပါကံကြီးကရင်စီတောက်ရှာကြတယ်ပေါ့နော်တချို့ကြတော့အဲ့ဒီမြေစာပုံတွေမှာလည်းအိမ်မပြောင်းနေနဲ့ဆိုတော့အဲ့ဒီမှာပဲယာယီပေါ့နော်ဆိုတော့ကားစုံတဲ့အချိန်မှာခွေပုံကူးထရှာလို့ရအောင်ဖြစ်ပြီးတော့အဲ့ဒီအောက်မှာယာယီနေထိုင်ကြတာပေါ့နော်မှာအဲ့လိုမျိုးဆိုတော့အဲ့လိုယာယီနေထိုင်ကြတဲ့နေရာမှာဟိုဒီမြေစာကြီးကတချို့အကျန်းများလာတဲ့အခါကျတော့ဒီဖြစ်လို့ဆိုတော့မြေစာပုံပြောတဲ့အဓိကအကြောင်းရတော့ကျွန်တော်တို့ကုမ္ပဏီတွေကဒီပုံလင်းရသည်စသည်ဆိုလို့ရှိရင်မိုးရင်းတစ်ခုလုံးမှာကျင်းတွေမှာရှိနေတဲ့ဒီရှုပ်မြေစာတွေကိုအရင်ကောထုတ်ရတယ်ဗျ။ဟုတ်လား။အဲ့လိုရှုပ်မြေစာတွေကိုအရင်ကောထုတ်လိုက်တဲ့အခါကျလို့ရှိရင်ရှုပ်မြေစာတွေကုန်းသွားပြီဆိုတဲ့အခါကျလို့ရှိရင်ကျွန်တော်ကြောက်ကြောကိုရောက်တယ်ဗျ။အဲ့ကြောက်ကြောထွေးပြီးတော့မှကြောက်ကြောကမြေစာတွေကိုပြန်ပုံတဲ့အခါကျတော့ဒီမြေစာအပြော့တွေကအောက်မှာပြန်ရောက်သွားတယ်။မြေစာအမာတွေကအပူရောက်သွားတယ်ပေါ့နော်။အဲ့လိုမျိုးဆိုတော့အဲ့မြေစာအပူတွေကအပူကနေထပ်ပူးထပ်ပူးထပ်ပူးထပ်ပူးများတဲ့များလာတဲ့အခါကျတော့ဒီမြေစာဝိစုမခံနိုင်နဲ့အောက်ကမြေစာအပြော့တွေကကျွန်သွားတဲ့သဘောနဲ့ဒီလိုမျိုးပြေကြတာဗျ။
အခုလိုမျိုးမြေပြိုကျမှုတွေဟာအခုနှစ်ထဲမှာတော့အ ਨੇ ဆုံး၅ချိန်ပြိုကျပြီးဖြစ်ပြီးလူရာနဲ့ချီပျောက်ဆုံးတေဆုံးခဲ့ရတာဖြစ်ပါတယ်
။ပြိုကျတာကဆယ်လပိုင်းလုံးကတစ်ခေါက်လို့မြို့ကြီးကချောင်းပြားဒီမြေစာပုံတစ်ခုပြိုကျတယ်။ဒီတောင်းနေရဆိုလို့ရှိရင်ကျွန်တော်တို့ဆယ်လို့တောင်းမရဘူးရှုံလုံးပွဲတိဖြစ်တဲ့အတွက်ဒါနဲ့အဲ့ဒီပုံမှန်ကြီးကလေးဖုတ်ပြီးတော့တဲမှာရှိတဲ့ရုပ်အလောင်းတွေကိုတင်ပြလဲတယ်။အဲ့ဒီတုန်းကလည်းရာခဏနဲ့ပြ။နောက်ဒုတိယကဘောကအမှိုက်တုံးကဖြစ်တဲ့ကိစ္စပေါ့နော်။ဒီလက်ရှိတော့ခံပန်းလို့ရတဲ့ဟာနဲ့အရင်တစ်ခါရတဲ့စင်စရာနဲ့
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ကမြန်မာကျောက်စိမ့်လိုတဘာဝတန်ရာဇာတာတွေကရတဲ့ဝင်ငွေတွေကိုအလွဲသုံးစားလုပ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်မှုတွေလုပ်နေတဲ့အချက်လက်တွေအရဒီကျောက်စိမ့်ကရတဲ့ဝင်ငွေတွေဟာမြန်မာနိုင်ငံရဲ့ GDP အသက်တင်ထုတ်လုပ်မှုတဝက်ကျော်အမေရိကန်ဒေါ်လာဘီလီယံ32ဝင်ငွေပမာဏရှိနေတယ်လို့လည်းထုတ်ဖော်လိုက်ပါတယ်ဒီပမာဏဟာအစိုးရအာဏာပိုင်တွေကျောက်စိမ့်လုပ်ငန်းကရရှိကြောင်းတရားဝင်ထုတ်ပြန်ထားတဲ့စည်ရင်းကိန်းကဏ္ဍတွေထက်အများကြီးပိုနေပြီး ဒီနိုင်ငံဘဏ္ဍာငွေတွေဟာလက်ရှိအာဏာပိုင်စစ်ဖက်ခေါင်းဆောင်တွေအရင်ဘိုးချုပ်မှုကြီးအပါအဝင်စစ်ဘိုးချုပ်ဟောင်းတွေစီကိုရောက်ရှိသွားတာဖြစ်တယ်လို့လဲဆိုပါတယ်မြန်မာနိုင်ငံတွင်ကချင်ပြည်နယ်ဖားကန့်ဒေသကကျောက်စိမ့်တူဖော်ရေးလုပ်ငန်းကိုဆက်ရန်တရားကြီးတွေတုံးပြီးအရှိအဟုန်နဲ့နှစ်ပေါင်းများစွာတူဖော်လုပ်ကင်လာတာကြောင့်လဲတဘာဝပတ်ဝန်းကျင်ကိုဆိုးဆိုးရွားရွားထိခိုက်စ